မနေ့ပြန်တင်းငွေနေနဲ့မနေ့မိုးလင်းတာနဲ့မဲယုံနေစတင်ဖွင့်လိုက်တော့မှာပါဒီတမိုင်းဝင်ရွေးကောက်ပွဲကနေထွက်ပေါ်လာမယ်မဲရလက်တွေကိုအစိုးရနဲ့တက်မလို့တို့ကလေးစားလိုက်နာသွားမှာပါလို့တမလာဦးသိန်းဆိုင်ကပြောဆိုလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုမရှိဘူးကိုလည်းထပ်မံကတိပေးခဲ့တယ်လို့ရွေးကောက်ပွဲပြီးနောက်ထပ်တမလာတာဝန်မယူခင်ကြားကာလမှာတင်းငိမ်အေးချမ်းမှုနိုင် ဒီလိုမျိုးအခြေအနေကိုကြည့်ရင်ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ င်ပြည်သူတွေစိုးရိမ်ပူပန်မှုတွေရှိနေကြောင်းဒီအပေါ်နိုင်ငံတော်သမ္မတဦးသိန်းစင်ကခုလိုပြောဆိုခဲ့ပါတယ
်။ကျွန်တော်တို့အစိုးရတမတော်အနေနဲ့တရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲများရဲ့ရလဒ်ကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းကိုထပ်မံပြောကြားလိုပါမယ်။ကျွန်တော်တို့နိုင်ငံလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလက်ဆောင်ရှင်ပြည်သူများရွေးချယ်တင်မြှောက်လိုက်တဲ့ပြည်တော်စုလွတ်တဲ့ကိုယ်စားလှယ်များဟာအစိုးရအဖွဲ့ကိုဦးဆောင်မဲ့သမ္မတလောင်းများကိုပြည်သူလူထုကိုယ်စားဆက်လက်မဲ့ပြီးရွေးချယ်သွားကြမှာဖြစ်ပါမယ်။ဒီလိုရွေးကောက်ပွဲရလဒ်များနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုကျွန်တော်အနေနဲ့လက်ခံသွားမှာဖြစ်ပြီးနိုင်ငံအင်အားစုအသီးသီးရဲ့ခေါင်းဆောင်များအနေနဲ့လည်းလေးစားလက်ခံသွားကြမယ်လို့ယုံကြည်ပါတယ
်။ရွေးကောက်ပွဲပြီးနောက်ထပ်သမ္မတတာဝန်မယူခင်ကြားကာလမှာတည်ငြိမ်အေးချမ်းဖို့နိုင်ငံရေးအင်အားစုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအပြေရှားသွားမယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ
်။ကြားကာလတည်ငြိမ်အေးချမ်းမှုနဲ့နိုင်ငံရေးအထင်အကျင့်တက်ကိုချောမွေ့ညံသာစွာအသွင်ကူးပြောင်းစေဖို့များစွာထောက်ကူပြုသွားမှာဖြစ်ပါတယ်။ကျွန်တော်တို့အားလုံးညော်မှန်းနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတော်အစ်ကိုတည်ဆောက်တဲ့နေရာမှာခရီးရှင်ကြီးကိုအားလုံးအတူဖြတ်သန်းကြရဦးမှာဖြစ်ပါမယ်။အနာဂတ်မှာလည်းရွေးကောက်ပွဲပေါင်းများစွာကိုဖြတ်သန်းပြီးနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအဆင့်ဆင့်ကိုတည်ဆောက်သွားကြရမှာဖြစ်ပါမယ်။ဒီလိုအဆင့်ဆင့်တက်လာရမှာယခုကျင်းပတော့မယ့်သမိုင်းဝင်ရွေးကောက်ပွဲကြီးကိုလွတ်လပ်ခြင်းညှတာခြင်းဆိုတဲ့ဝိသေသတွေနဲ့အောင်မြင်စွာကျင်းပနိုင်မှသာပြုရင်ပြောင်းလဲမှုများရှေ့ဆက်နိုင်မယ်နိုင်ငံရေးအခင်းကျင်းတဲ့တခုတည်တည်ငြိမ်ငြိမ်ကူးပြောင်းနိုင်မှာဖြစ်ပါတယ်
။ဒီပြင်လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့စိန်ခေါ်မှုတွေအခက်ခဲတွေရှိနေတဲ့ဒီအချိန်တွေရောက်လာဖို့ခက်ခဲစွာဖြတ်သန်းခဲ့ရတယ်တက်မတော်သားတွေနဲ့တည်သူဝန်ထမ်းတွေအပေါ်မှာဘာလွှမ်းမိုးမှုမှမရှိဘဲလွတ်လပ်စွာမဲပေးနိုင်ဖို့လှုံ့ဆော်ပေးထားတယ်လို့လည်းသမ္မတကြီးကမိန့်ခွန်းမှာပြောဆိုခဲ့ပါတယ်နိုင်ငံကံကြမ္မာပြောင်းဖို့ရွေးကောက်ပွဲနေ့မှာပြည်သူတွေအနေနဲ့မဖြစ်မနေမဲပေးဖို့တိုက်တွန်းခဲ့တယ်လို့ကော်မရှင်အနေနဲ့ကလည်းမဲပေးခွင့်မဆုံးရှုံးရအောင်လှုံ့ဆော်ပေးထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်သမရာကြီးရဲ့ရွေးကောက်ပွဲဆိုင်ရာမိန့်ခွန်းပေါ်နိုင်ငံရေးလေလာတုံတက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံတက်ခဲ့ပါတယ
်ရွေးကောက်ပွဲကလွတ်လပ်ပြီးပြန်ဆက်တက်ဖို့တိုးတယ်ဆက်ပေါ်လာတဲ့ရလတ်ကိုသူရောထောက်ခံမယ်တက်မတော်ကလည်းထောက်ခံမယ်အခြားလူတွေလည်းထောက်ခံကြပါလို့ပြောတယ်ဆိုတော့ဥစ္စာကတော့ဒါတော်ကောင်းမွန်တဲ့စကားလို့ပဲထင်ပါတယ်အခင်းကျင်းသစ်ကြီးလည်းခေါ်သွားမယ်ဆိုတော့ဒါကအမျိုးသားပြန်လည်ရင်ကြားစီကြီးအတွက်ကြိုးစားမယ်ပါညာဆိုတဲ့အတိပ္ပယ်မျိုးကိုမှန်းဆရတဲ့ခါကျတော့ဒါလည်းကောင်းတယ်လို့ပဲထင်ပါတယ်သမီးအစ်စ်ကြရရတော့အများကြီးရှိနေတယ်။ပေဟာမအစ်စ်မပြေဘူး။ဟိုမဲသမတ်တွေဖောင်းပွားတာတွေရှိနေတယ်။ကျွတင်မဲပေးထားပြီးသားလူတွေကလည်းဟိုမဲသမတ်တွေရထားတာတွေရှိတယ်။ဒီခါကျတော့ပြဿနာတွေအများကြီးရှိနေပြီလို့ထင်တယ်။ဒါတော့ကံဒီကမအမတ်ခံကြတော့ဘယ်လိုမှမပြောနိုင်
ဘူး။မင်းကမိန်ကုန်းမှာသမရာကြီးကမဲဆွယ်စည်းရုံးမှုမှာကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေနည်းဥပဒေတွေကိုလိုက်နာခဲ့တဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဝမ်းမြောက်ကြောင်းငြိမ်းချမ်းစွာနဲ့ကိုထောက်ခံတဲ့သူကိုအားပေးခဲ့တဲ့ပြည်သူတွေကိုလည်းကျေးဇူးတင်ဝမ်းမြောက်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီပြင်တက်ကြွစွာပါဝင်လှုပ်ဆောင်ပေးခဲ့ကြတဲ့လူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဂုဏ်ယူဝမ်းမြောက်ကြောင်းမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တယ်လို့ပြည်သူတွေအနေနဲ့ဆန္ဒမဲမဖြစ်မနေပေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဟာပါတီလုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အခြေခံဥပဒေကိုချုပ်ဖောက်ရရောက်တယ်လို့တိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကန့်ကွက်ခဲ့တယ်လို့မဲဆန္ဒရှင်တော်တော်များများဟာမဲပေးခွင့်ဆုံးရှုံးမှုတွေရှိနေတာကြောင့်ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။